ရခိုင်ပြည်နယ်အမ်တောင်ကုတ်ကွာမောင်တော်မြို့နယ်တွေမှာစစ်ကောင်စီနဲ့အာရကတပ်တော်အေအေကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးအဲ့ဒီမြို့၄မြို့ရဲ့90ရာခိုင်နှုန်းကျော်ကိုသိမ်းပိုက်ထားနိုင်ပြီဖြစ်တယ်လို့အာရကတပ်တော်အေအေပြောခွင့်ရက VOA ကိုပြောဆိုပါတယ်အမ်မြို့နယ်မှာစစ်ကောင်စီတပ်စခန်း၈ခုကိုသိမ်းပိုက်ထားနိုင်တယ်လို့ကြံတဲ့စစ်စခန်းတွေကိုဆက်လက်ထိုးစစ်ဆင်နေတယ်လို့အေအေဘက်ကရခိုင်တပြောရန်စစ်ပွဲကိုစတင်ခဲ့တဲ့တစ်နှစ်ပြည့်နေ့မှာသတင်းထုတ်ပြန်ထားပါတယ်။ရခိုင်စီးပွားပဋိပက္ခနောက်ဆုံးအခြေအနေကိုရန်ကုန်ကသတင်းပေးပို့ထားတာကိုတော့ကိုဆန်းကျော်ကပြောပြမှာပါ
။ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာရကတပ်တော်အေအေကြားတကြောပြန်တိုက်ပွဲတွေပြင်းထန်နေတာပြီးခဲ့တဲ့နှစ်နိုဝင်ဘာလ23ရက်နေ့ကစခဲ့တာအခုဆိုတစ်နှစ်အထိရှိလာပြီဖြစ်တယ်လို့အဲ့ဒီတစ်နှစ်တာတိုက်ပွဲကာလအတွင်းရခိုင်ပြည်နယ်ကမြို့နယ်10ခုနဲ့ချင်းပြည်နယ်ကပလောဝမြို့နယ်တွေကိုအေအေဘက်ကတိုက်ပိုက်ထိန်းချုပ်ထားနိုင်ပြီလို့အာရကတပ်တော်အေအေဘက်ကသတင်းထုတ်ပြန်ထားပါတယ်။ကြန့်ရှိနေသေးတဲ့အမ်တောင်ကုတ်မောင်တော်နဲ့ဂွားမြို့နယ်တွေကိုလည်းအေအေဘက်ကဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေတာပါ။အေအေလက်ရှိထိုးစစ်ဆင်တိုက်ခိုက်နေတဲ့အမ်တောင်ကုတ်မောင်တော်နဲ့ဂွားမြို့နယ်၄ခုကစစ်ကောင်စီတပ်စခန်းတော်တော်များများကိုသိမ်းပိုက်ထားနိုင်ပြီးအဲ့ဒီမြို့၄မြို့ရဲ့90ရာခိုင်နှုန်းကျော်ကိုထိန်းချုပ်ထားနိုင်ပြီးဖြစ်ကြောင်းအာရခတ်တပ်တော် AA ပြောခွင့်ရခိုင်သူကကဗီဒီယိုကိုပြောပါတယ်
။ဟိုသိမ်းပိုက်နေစေမြို့နယ်တွေပေါ့နော်။ဟိုသိမ်းပိုက်နေစေဆိုတာကတချို့မြို့နယ်တွေဆိုလို့ရှိရင်65ရာနှုန်းသိမ်းပိုက်ထားတယ်။တချို့ဆိုလို့ရှိရင်တော့90ရာနှုန်းအထက်ပေါ့နော်။အဲ့လိုသိမ်းပိုက်ထားတဲ့မြို့နယ်တွေအဲ့မှာ၄မြို့နယ်ကဒီမောင်တို့ရဲ့အန်းရဲ့နောက်ဒီတောင်ကုတ်ကွာပေါ့နော်။၄မြို့နယ်ကလည်းပဲကျွန်တော်တို့ဟိုသိမ်းပိုက်နေစေဖြစ်ပါတယ်။နောက်ဒီသိမ့်ပိတ်ဖို့ကြံနေတဲ့မျိုးနေတွေကတော့ဒီစစ်တွေကြောက်ဖြူနာအောင်ပေါ့နော်အဲ့ဒီ၃မျိုးနေကတော့ကျွန်တော်တို့ဆက်လက်ပြီးတော့သိမ့်ပိတ်ဖို့ကြံနေသေးတာပေါ့
ဒါအပြင်အာရကတပ်တော် AA ထိုးစစ်ဆင်တိုက်ခိုက်နေတဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တရှိရာအမ်မြို့နယ်ကစစ်ကောင်စီတက်စကန်၈ခုကိုလက်ရှိမှာတိုက်ပိုက်ထားနိုင်ပြီလို့လည်း AA ရဲ့တနည်းပြထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ AA တိုက်ပိုက်ရရှိထားတဲ့စစ်ကောင်စီတက်စကန်တွေကတော့ချိန်မြန်တက်ရင်ခမာရ303အမြောက်တက်ရင်အမတ304လျှက်စစ်အလုံးယုံတက်ခွဲလာလာစ958စစ်လက်နက်ပစ္စည်းတက်ခွဲစာနာခ345တိုက်ပွဲဝင်စီယုံရေးတင်တန်းကြောင်တသသ8ကဒင်300တက်မတော်စစ်စေးယုံတသရနှစ်မြင်းဆောင်300လေချောင်းရန်ကာကွယ်ရေးတက်နဲ့စစ်ဘက်ဆိုင်ရာလုံခြုံရေးတက်စာရဖားတို့ဖြစ်တယ်လို့ AA ထုတ်ပြန်ကြမှာရေးသားထားပါတယ်အာရခတ်တက်တော် AA အနေနဲ့လက်ရှိတိုက်ခိုက်နေတဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုသိမ်းပိုက်နိုင်မယ်ဆိုရင်ရခိုင်မှာစစ်ကောင်စီတပ်တွေပြိုကွဲသွားနိုင်တယ်လို့လည်းရခိုင်နိုင်ငံရေးလေလာတုံးတက်သူဦးဖေတန်းကပြောပါတယ်
ဒီဘက်ကတော့အခုလည်းပြင်းထန်နေတာပေါ့ဒီ၄မျိုးတကယ်လို့အခက်တက်တော့တိမ့်ပိုက်နိုင်မယ်ဆိုရင်တော့မြန်မာစစ်တပ်တော်ကဦးကျိုးသွားတယ်လို့ပြောလို့ရနိုင်တာပေါ့ဒါဆိုတော့သူတို့ရဲ့အဓိကနတ်ပကကြားသွားမယ်ဆိုရင်ဒါကောင်မန့်စင်တာအာသူတို့ပြည့်စည်သွားရင်စစ်စင်ရေးမှာ PO ဖြစ်သွားနိုင်တာပေါ့နော်အကောင်းမရှိတဲ့ခန္ဓာကိုယ်လို့ပေါ့အင်းကျိုးတော့ခက်သွားနိုင်တယ်အဲအကြောင်းစီးအောင်ကအတိမ့်ပိုက်မှုပေါ်မှာလည်းအများကြီးမူတည်ရဲ့အခက်တက်တဲ့ကိုယ်ပိတ်ကတရှင်တို့တိုးတက်လာပြီးတော့ဒီစစ်ကောင်စီအစီအဒါတော်တော်ကိုကြာရှင်းတော့စစ်ကောင်စီစစ်သားတွေလည်းအဲယူယူအားနည်းသွားနိုင်တယ်
။ရခိုင်ပြည်နယ်မှာတကြောပြန်တိုက်ပွဲတစ်နှစ်ကျော်ကာလအတွင်းမှာအေအေအနေနဲ့စီရေးအသာစီရခဲ့ပေမဲ့တိုက်ပွဲအတွင်းအရသားထောင်နှိုင်းချီတည်ဆုံခဲ့ရသလိုဒေသခံ9သိန်းလောက်အိုးအိမ်ဆုံးခွာထွက်ပြေးနေကြပြီးစားဝတ်နေရေး၊ကျန်းမာရေး၊ပညာရေးစတဲ့အခက်အခဲတွေနဲ့ရင်ဆိုင်နေကြရတာလည်းဖြစ်ပါတယ်။ဒါ့အပြင်စစ်ကောင်စီရဲ့လက်နက်ကြီးပစ်ခတ်မှုတွေ၊လေကြောင်းပစ်ခတ်မှုတွေနဲ့မိုင်းခွဲဖျက်ဆီးမှုတွေကြောင့်ဈေးကြောင်ဆေးရုံဘာသာရေးအဆောက်အဦတွေနဲ့ဌာနဆိုင်ရာအဆောက်အဦ150ကျော်ပျက်စီးခဲ့တယ်လို့ AA ရဲ့တနည်းပြထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင်ရခိုင်ပြည်တွင်းကဒေသခံတွေရဲ့နေစဉ်ကူးတန်းရောင်းဝယ်သွားလာရေးအတွက်အရေးပါတဲ့တံတား30နီးပါးကိုလည်းစစ်ကောင်စီကမိုင်းခွဲဖျက်ဆီးခဲ့တယ်လို့ AA ထုတ်ပြန်ချက်မှာရေးသားထားပါတယ်။စစ်ကောင်စီအနေနဲ့ရခိုင်ပြည်နယ်အတွင်းကုန်းစည်စစ်ဆင်မှုတွေနဲ့ခီးသွားလာမှုတွေကိုတိုက်ပွဲစတင်ခဲ့တဲ့နေ့ကနေအခုအချိန်ထိပိတ်ထားဆဲဖြစ်ပြီးဖုန်းအင်တာနက်နဲ့လျှက်စစ်မီးတွေကိုလည်းဒီကနေ့အထိဖျက်ထောက်ထားဆဲဖြစ်ပါတယ်။ဒါ့အပြင်ရခိုင်ပြည်နယ်အတွင်းမှာအခြေခံစားတောက်ကုန်ဈေးဝါ73စီတွေနဲ့အလုတ်ကန်အခွင့်လန်းတွေလည်းရှားပါနေသလိုဗန်လုံငန်းတွေလည်းရပ်တန့်နေတာကြောင့်ငွေသားရှားပါမှုပြဿနာတွေနဲ့ပါရင်ဆိုင်နေကြရတာပါ။တပ်ပွဲတွေကြောင့်ရခိုင်မှာအရက်သား1000ကျော်ထိခိုက်ဒေဆုံးဒဏ်ရာရခဲ့တယ်လို့ဒေသခံ9သိန်းလောက်နေရဲဆွန့်ခွာထွက်ပြေးနေရတယ်လို့ဒေသခံတွေကပြောပါတယ်။မြန်မာနိုင်ငံမှာ2023-2024အချက်လက်ကောက်ယူမှုတွေအရရခိုင်ပြည်နယ်ရဲ့စီးပွားရေးဟာလဲပတ်မှုလုံးဝမရှိသလောက်နှီးပါဖြစ်နေတာကြောင့်ဒေသခံ2သန်းကျော်အငက်ပေးဆိုင်မဲ့အနေရရှိနေတယ်လို့ကုလသမဂ္ဂအတွင်းမှချုပ်ယုံရဲ့လက်ထောက်ပြောခွင့်ရစတက်ဖနီထရန်ဘာလီကနယူးယောက်မြို့ကုလယုံချုပ်သတင်းစာရှင်းလင်းပွဲမှာပြောထားပြီးဒါဟာကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ရဲ့နောက်ဆုံးထုတ်ပြန်တဲ့စာစစ်ချက်ဖြစ်ပြီးရခိုင်ပြည်နယ်အတွင်းပဋိပက္ခတွေနဲ့ပတ်သက်လို့အထူးပြုဖော်ပြထားပါတယ်ခင်ဗျာ။